ရုရှားနိုင်ငံမော်စကိုမြို့တော်ကနေစိုက်ဘေးရီးယားအထိမြို့ရီအနှံ့မှာရုရှားပြည်သူတွေဟာယူကရိန်းပေါ်ရုရှားဆိုးရွားရဲ့ကျူးကျော်မှုကိုကန့်ကွက်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာမြို့လယ်ကောင်းတွေမှာချီတက်ဆန္ဒပြကြရမှာပိုစတာတွေကင်ဆောင်ပြီးစစ်ပွဲအလိုမရှိဆိုပြီးကြေကြော်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနျူကလ িয়ার လက်နက်အသုံးချမှုကိုဟန်တားထားတာကိုအချိန်မရွေးအသင့်ပြင်ထားဖို့ရုရှားသမ္မတဗော်ဒီမီယာပူတင်ကအမိန့်ပေးထားတာကြောင့်ရုရှားဆိုရနဲ့အနောက်နိုင်ငံတွေကြားထိတိုက်တွေးမှုကိုအချိန်မြင့်စေပြီးနျူကလ িয়ার စစ်ပွဲဖြစ်လာမှာကိုစိုးရိမ်ကြောင်းလန့်မှုတွေဖြစ်စေပါတယ်။ရုရှားနိုင်ငံမှာယူကရိန်းပေါ်ကျူးကျော်ဝင်ရောက်မှုကိုစတင်တဲ့ဆန္ဒပြပွဲတွေဟာကြာသပတေးနေ့ကစတင်ခဲ့ပြီးအဲ့ဒီအချိန်ကစလို့နေတိုင်းလူလူဆန္ဒပြကြသူတွေကိုရုရှားရဲတပ်ဖွဲ့တွေဟာနေ့စဉ်ညာနဲ့ချီဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်။မင်းတနည်းအနေနဲ့တည့်ရက်ထဲမှာပဲမြို့ပေါင်း45မြို့ကစစ်ပွဲကိုစတင်ဆန္ဒပြသူတွေကိုရဲတွေကဖြိုခွဲနှိမ်နေရမှာအနည်းဆုံးလူပေါင်း1484ဦးဖမ်းဆီးခဲ့ကြောင်းရုရှားလူခွေရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။